ါပါ
ဒီနေ့မြန်မာနိုင်ငံစာရေးဆရာအများစုဟာမြန်မာစာပေတိုးတက်ရေးအတွက်တာဝန်သိသည့်အားကျိုးမှန်တဲ့လှုပ်ဆောင်နေကြပါတယ်စာပေညီလာခံကြီးကျင်းပတဲ့အခါပူးပေါင်းပါဝင်ကြတဲ့အသင်းအဖွဲ့အရေးအတွက်ကိုပဲကြည်ပါမြန်စာချစ်တဲ့မြန်စာပြန့်တဲ့ပန်မြန်မာတဲ့အဖွဲ့ပေါင်း17ဖွဲ့တောင်ရှိတဲ့ဒီထက်မကရှိကျင်ရှိအောင်မှာပါမြို့နယ်အလိုက်ရက်ွက်အလိုက်အသင်းပင်းတွေဖွဲ့ပြီးမြန်မာစာပေတိုးတက်ရေးတနိုင်တစ်ပိုင်လှုပ်ဆောင်ကြတဲ့အဖွဲ့တွေရှိအောင်မှာပါမြန်မာစာပေရှိရေးအတွက်အားရစရာကောင်းလာပါတယ်အဲ့ဒီလိုတာဝန်သိသည့်လှုပ်ဆောင်နေကြတဲ့အထက်မှာမြန်မာနိုင်ငံဘာသာပြန်စာပေကွန်ရက်ဟာလည်းစိတ်ဝင်စားစရာကောင်းတဲ့အဖွဲ့အစည်းတစ်ခုပါမြန်မာနိုင်ငံဘာသာပြန်စာပေကွန်ရက်မှာကဆရာဒေါက်တာခင်မောင်ညိုကဥက္ကဋ္ဌဆရာမြင့်မုံလွင်ကအတွင်းရေးမှူးအဖြစ်ဆောက်ရွက်ပါတယ်အခွင့်ကြုံကိုင်ဥက္ကဋ္ဌဆရာဒေါက်တာခင်မောင်ညိုကိုအဖွဲ့အကြောင်းမေးပြစ်ပါတယ်ပထမမေးပြစ်တာကအဖွဲ့မှတ်ပုံတင်ရေးကိစ္စပါဒီဘက်ခင်မှာအသင်းအဖွဲ့တွေအများပြားရှိလာတော့ဘယ်လိုများတရားဝင်ရည်တည်ခွင့်ရအောင်လုပ်ကြပါလိမ့်ဆိုတာသိချင်လို့ပါအဲ့ဒါကိုဆရာက
အဖွဲ့လည်းတော့မှတ်ပုံတင်ရပါဒီဖွဲ့လည်းမှတ်ပုံတင်ရမှာဖြစ်တယ်အဲ့တော့မှတ်ပုံတင်တဲ့ခါမှာအဓိကတော့ဒီစာပေစာနယ်ဇင်းပေါ့လေအရင်တော့ကတော့အဲ့ဒါလေးထောက်ခံချက်တွေလိုတယ်အခုတော့ဟောကျွန်တော်တို့ပြည်ချင်းဝင်ကြီးဌာနနေပေါ့ပြည်ချင်းထူဝင်ကြီးဌာနထောက်ခံပြီးတော့မှတ်ပုံတင်လို့လုပ်ရပါတယ်မှတ်ပုံတင်တဲ့
ဒုတိယမေးပြတာကအသင်းရဲ့ရည်ရွယ်ချက်ပါအသင်းရည်ရွယ်ချက်နဲ့ပတ်သက်လို့ဆရာကအကြေတဝင့်ရှင်းပြပါတယ်
အဖွဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့တမိုင်းပြောရရင်တော့မြန်မာစာပေတိုးတက်ရေးကိုအဓိကရည်ရွယ်ထားတယ်လို့ပြောလို့ရတယ်သို့တော်လည်းကျွန်တော်တို့ကျွန်ဖြစ်သွားတဲ့အချိန်ပေါ့အဲ့အချိန်မှာမြန်မာပြည်ကိုလူတွေလည်းသိမယ်မြန်မာကလူမျိုးတစ်မျိုးပါပဲမြန်မာကလူမျိုးကြီးဖြစ်တယ်တိုးမှရင်ကျေးမှုရှိတယ်တိုးစာပေရှိတယ်တို့ကဒီဟာကိုကဘာကိုသိအောင်လုပ်ပေးမယ်လုပ်ပြီးတော့ကဘာဟာရတို့ကသိအောင်လုပ်မယ်ဒီနှစ်ခုကိုအပြန်အလှန်လုပ်ပြီးတော့တို့တိုင်းပြည်ကြီးတိုးတက်အောင်လုပ်မယ်လွတ်လပ်ရအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်ပေါ့အမှန်တန်ကြီးမားတဲ့ရည်ရွယ်ချက်ပဲ
မြန်မာကိုကဘာကသိဖို့ကဘာကိုမြန်မာကသိဖို့ဆိုတော့ဆရာအမင်းရှိတဲ့အတိုင်ရည်ရွယ်ချက်ကြီးမားတာအမှန်ပါပဲရည်ရွယ်ချက်ကိုပြောရင်းကကဘာကိုမြန်မာသိဖို့အရေးကြီးပုံအကြောင်းစစ်အမိန့်ရှိလိုက်ပါသေးတယ်။အရေးကြီးလို့လေရှေးအခါကတည်းကမြမခေါင်းဆောင်တွေဘာသာပြန်စာပေထွန်းကားရေးဆောင်ရွက်ခဲ့ပုံကိုအခုလိုပြောပြပါပါတယ်။
အဲ့တော့ဒီပညာရေးကမြမစာပေနဲ့ပတ်သက်ပြီးတော့ပညာရေးကလည်းတိုးတက်နိုင်တယ်ဆိုတာကိုအားလုံးကသိတယ်။မြမကအရင်ကတည်းကနှစ်ပေါင်းတစ်ထောင်ကျော်လောက်တည်းကမြမစာပေကအရန်တိုးတက်နေတာဆိုတာလည်းသိရပါတယ်အရင်တည်းကမှတ်တမ်းမှတ်ရလဲရှိတယ်ဗောလေအဲ့တော့မြန်မာစာပေနဲ့ဒီတိုင်းပြည်ကြီးကိုတည်ထောင်ဖို့လိုတယ်ဟောစာမတက်ရင်ဖြစ်မဖြစ်ဘူးဒီစာတွေတက်မှကဘာအကြောင်းသိမယ်စာတွေဖတ်မှကဘာအကြောင်းသိမယ်အဲ့တော့စာတွေဖတ်ဖို့ဟာအင်္ဂလိပ်စာတွေကတကယ်တော့ကဘာမှာအများဆုံးပြန့်နှံ့နေတယ်ဟောပြင်သစ်စာလည်းရှိမယ်ဂျပန်စာလည်းရှိမှာဗောလေဘလိုဝဲစာပေတွေရှိရှိမြန်မာလိုပြန်လိုက်ပြီဆိုမြန်မာတွေသိလာမယ်အဲ့တော့ဒီအဲ့ဒီစာပေတွေအကုန်လုံးမြန်မာတွေသိလာပြီဆိုမြန်မာပြည်ကတိုးတက်လာမယ်မြန်မာတွေတိုးတက်လာမယ်ဆိုတဲ့ဟာကအသေချာပဲလို့ယုံကြည်ကြတယ်အဲ့ဒါကြောင့်သခင်ဘက်တောင်းဝန်နေစခဲ့တဲ့ဟာကိုကျွန်တော်တို့ကဒီဟာကိုဆက်ပြီးတော့လုပ်တဲ့ဟာဥနုတို့နော်ဝေကျော်အောင်ဆန်းတို့လည်းတကယ်ကြပါပါတယ
်ဘာသာပြန်စာပေအသင်းဆိုတာရှေးကရှိပြီးသားမို့အမည်သူဖြစ်မနေအောင်မြန်မာနိုင်ငံဘာသာပြန်စာပေကွန်ရက်လို့ခေါ်ရတဲ့အကြောင်းဆရာကအမိန့်ရှိပါတယ်နောက်တော့ဆရာဒေါက်တာခင်မောင်ညိုကဘာသာပြန်စာပေထွန်းကားအောင်လို့ဆောင်တာဟာမြန်မာစာပေတိုးတက်ရေးတသက်အတွက်မဟုတ်ဘဲနိုင်ငံရဲ့ဂုဏ်သိက္ခာတိုးတက်ရေးနဲ့ဆိုင်တယ်လို့အခိုင်အမာယုံကြည်ပါတယ်သူယုံကြည်ချက်အကြောင်းကိုဆရာကအခုလိုအမိန့်ရှိပြန်ပါတယ်
အဲ့တော့အားလုံးလည်းသိပါတယ်ဘာသာစကားမရှိရင်ဘာသာစကားကနော်ပြပြဝဝမရှိရင်စဉ်းစားနိုင်ဖို့ကအရန်နေရတာဘာသာစကားကသာလေစဉ်းစားတဲ့ညာကိုထွန်းကားအောင်လုပ်ပေးတာပါနော်တလိဆန်တွေမှာကြာရင်ကျွန်တော်တို့ဂုဒတိဘလုံးမှသူတို့ကဒီလက်ဆင့်ကမ်းနိုင်တဲ့စာပေဆိုတာမရှိဘူးစကားဆိုတာမရှိဘူးအဲ့ဒါကြောင့်တလိဆန်တွေကဘတော်မှတိုးတက်နိုင်စရာမရှိဘူးကဘာကြီးကိုအုပ်ချုပ်ထားတဲ့အုပ်ဆိုးထားတဲ့ဟာလေစာပေတိုးတက်တဲ့လူတွေဘာသာစကားတိုးတက်တဲ့လူတွေကသာအုပ်ဆိုးထားတဲ့အုပ်ချုပ်ထားတာပါဒါကဘလုံးမှညင်းလို့မရပါဘူးတစ်ချိန်ကအင်္ဂလိပ်ကတကဘာလုံးကိုအုပ်ချုပ်ခဲ့တယ်နော်ဆိုမှုခဲ့တဲ့တကဘာလုံးနှိပါပါလေအဲ့တော့ဒါဟာသူစာပေသူယဉ်ကျေးမှုကသူတော်တော်လေးထွန်းကားရဲဆိုပေမဲ့ယနေ့မှာတရုတ်ကပြန်ပြီးတော့တက်လာပါဘာကြောင့်လဲဆိုတော့တရုတ်ကသူယဉ်ကျေးမှုနဲ့သူစာပေသူကအမှန်အားကောင်းတာပဲအဲ့တော့ဒါမျိုးကဘလို့မှဖျောက်ဖျက်လို့မရအောင်လို့လှုပ်ထားနိုင်တယ်ကို strong ဖြစ်တယ်ဆိုရင်တော့ကိုကတော့အမြဲတမ်းတက်လာမှာပဲအဲ့တော့မြန်မာစာပေမြန်မာစကားမြန်မာအတုံးနှုံးတွေမြန်မာယဉ်ကျေးမှုတွေဒါတွေကိုလေ့လာထားရှိဖို့အတွက်ကဒီဘာသာပြန်စာပေကလူတွေကဒီမြန်မာစာပေကိုစောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်အများကြီးပါပါလေ
အခုအစီရင်ခံခဲ့တာကမြန်မာနိုင်ငံဘာသာပြန်စာပေကွန်ရက်ဖွဲ့စည်းပြစ်တဲ့ဥက္ကဋ္ဌရဲ့ရည်ရွယ်ချက်နဲ့စေတနာရီဆိုပါတော့ဒီစေတနာဒီရည်ရွယ်ချက်ကိုအကြောင်းပြုပြီးဘာရီများလုပ်ဖို့စီမံချက်ချထားပါလေအဲ့ဒီအချက်ကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်တို့ဘာသာပြန်စာပေအသင်းပေါ့လေဒီကွန်ရက်ကနေပေါ့တကယ်တည်းလုံမှာတော့မြန်မာကနေအင်္ဂလိပ်လိုလည်းဘာသာပြန်ဖို့ရှိပါတယ်အင်္ဂလိပ်ကနေမြန်မာလိုပြန်ဖို့လည်းရှိပါတယ်ကျွန်တော်တို့ဒါအပြင်ကိုဂျပန်လိုမျိုးပေါ့လေဆရာရဲများလွင်တို့ဘာလို့လဲဂျပန်ကနေမြန်မာလိုပြန်မယ်မြန်မာကနေတော့ဂျပန်လိုပြန်မယ်နောက်ပြင်သစ်ကနေပြန်မယ်လူလည်းရှိမှာပေါ့လေဒါပေမဲ့အဓိကတော့မြန်မာကနေအင်္ဂလိပ်လိုပြန်တဲ့လူတွေအများကြီးရှိအောင်ကြိုးစားမယ်ဒါတော့မြန်မာကိုကဘာသိအောင်ဟုတ်တော့အင်္ဂလိပ်ကနေမြန်မာလိုပြန်ဖို့ကြိုးစားမယ်ဒါလည်းအများကြီးလုပ်ရင်တော့ကျွန်တော်တို့လူငယ်တွေပေါ့လေဟောအင်္ဂလိပ်စာကိုလက်လက်မမီတဲ့လူငယ်တွေအများကြီးအထွေကြုံရပြီးဒီကနေပထမအဆင့်တက်လှမ်းနိုင်ဖို့နောက်ကြမှာသူတို့တက်ရိုက်အင်္ဂလိပ်စာအုပ်တွေကိုဖတ်နိုင်တဲ့အနေအထားကိုကျွန်တော်လုပ်ပေးဖို့ရည်ရထားပါတယ်
လုံဆောင်မဲ့အလုပ်တွေကအားရစရာတွေကြီးပါပဲစိတ်သွားတိုင်းကိုပါစီခြင်းလှပါတယ်စာပေမြင့်ပြီးလူမျိုးတင်ပါစေ